အီရန်နိုင်ငံရဲ့အထူးရေနံလုပ်ငန်းကြီးကိုပြစ်မှတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးတံခတ်ပိတ်ဆို့မှုကိုအီရန်နိုင်ငံကရှုံချလိုက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်နဲ့ညှိနှိုင်းဆွေးနွေးဖို့အလေးအနက်မရှိဘူးဆိုတာကိုပြသလိုက်တာပဲလို့ပြောဆိုလိုက်ပါတယ်။အခုလောက်ရက်ကအမေရိကန်ရဲ့တခြားသောရန်လိုတဲ့မူဝါဒတွေလိုပဲစီးပွားရေးပိုင်းကနေအကြမ်းဖက်တဲ့လောက်ရက်မျိုးဖြစ်တယ်လို့အီရန်နိုင်ငံသားရဲ့ဌာနပြောခွင့်ရအဘတ်စ်မူဆာဗီကအီရန်အစိုးရပိုင်းရုပ်သံသတင်းမှာပြောဆိုခဲ့တာပါ။မနေ့တောက်ကြနေ့ကပဲဒီအီရန်နိုင်ငံရဲ့အကြီးဆုံးရေနံကုမ္ပဏီဖြစ်တဲ့ပါရှန်ပင်လယ်ကွေ့ရေနံလုပ်ငန်းနဲ့သူ့ရဲ့လုပ်ငန်းခွဲ39ခုကိုအမေရိကန်ကတန်ခတ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်တာဖြစ်ပြီးတော့အစံဖက်အဖွဲ့အစည်းအဖြစ်နဲ့အမေရိကန်အစိုးရကပြီးခဲ့တဲ့ဧပြီလထဲမှာသတ်မှတ်ထားတဲ့အီရန်ဒေါ်လာရေးပိစောက်တက်တဲ့ဒီကုမ္ပဏီကစီးပွားရေးလက်တွဲလှုပ်ဆောင်နေတာကြောင့်လို့ဆိုပါတယ်အမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရယူခဲ့တဲ့2015သဘောတူညီချက်ကနေအမေရိကန်ပြန်လည်နှုတ်ထွက်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့အီရန်ဘော်ကိုတန်ခတ်အရေးယူမှုတွေသမ္မတထရမ့်ကတိုးမြှင့်လှုံ့ဆော်လာခဲ့တာပါ။တချိန်တည်းမှာလည်းအီရန်နဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သားဖို့လွှမ်းဖွင့်ထားတဲ့အကြောင်းသမ္မတထရမ့်ကမကြသေးခင်အချိန်အထိပြောဆိုနေတာလည်းဖြစ်ပါရဲ့ရှင်။